Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမပါရှင်
ကျမကတော့စုမြတ်မပါရှင်ရုရှားဖမ်းဆီးထားတဲ့ဒီတင်မော3စီးနဲ့တင်မောသားတွေကိုပြန်လွှတ်ပေးဖို့အတွက်ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့တိုက်ခိုက်ခံရတာ10နှစ်ပြည့်အထက်အနားတွေကိုဒီနေ့ကျင်းပပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကနေ့ညနားဆင်ရမယ့်သတင်းတွေကတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာ6နှစ်ကျော်ကြာနေထိုင်နေရတဲ့ဒုက္ခသည်တွေရဲ့အနေအထားဘယ်လိုရှိပါသလဲ
အသက်ရှင်ရိုးနေထိုင်ဆောက်တောက်နေကြတဲ့သဘောမျိုးသူတို့ပြောကြပါတယ်သူတို့အလုပ်ကိုင်လုပ်ကံကိုလည်းမရှိဘူးလာသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူးဝင်းမင်းမရှိဘူး
ဒါကတော့စစ်တွေမျိုးကတက်ကြပြင်းဒုက္ခတဲ့စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုဆက်သွယ်မေးမြန်းချက်မကြခင်အပြည့်စုံနားဆင်ရပါမယ်နောက်ထိုင်းနိုင်ငံမှာတော့မြန်မာအလုပ်သမား100ကျော်စီကနေပြီးတော့မိသားစုရှိကိုလွှဲတဲ့ဘက်ငွေပေါင်း3000ကျော်လိမ်လည်ထွက်ပြေးသွားတဲ့မြန်မာနိုင်ငံသားဇနီးမောင်နှံကိုဖမ်းဆီးမိတဲ့သတင်းနဲ့အတူ San Francisco က Golden Gate တရားကြီးပေါ်မှာနှစ်စဉ်လူထောင်နဲ့ချီပြီးခုံချတပ်တည်နေတာတွေကိုဟန်တားနိုင်မှုဘလို့များစီစဉ်နေကြပါသလဲဆိုတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ပင်လယ်နက်ထဲမှာရုရှားဖမ်းဆီးခဲ့တဲ့ယူကရိန်းသမ္မတရင်းနဲ့ရေတပ်သားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကဒီကနေ့တောင်းဆိုလိုက်ပါတယ်ရုရှားဘက်ကလည်းယူကရိန်းဟာပင်လယ်နက်ထဲမှာပုံမှန်သွားနေတဲ့သမ္မတရင်းအန်ဒီယေဂျုံအောင်အန်ဒီယေများတဲ့နေတွေတုံးနေတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ဖ်ကဆွတ်ဆွဲပါတယ်ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့ပြဿနာပိုပြီးတော့ကြီးမလာအောင်တားနိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစီအဝေးခေါ်ထားပါတယ်။ရုရှားဘက်ကစီးရေးရန်လိုမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့ကာကွယ်ရေးအင်အားကိုတိုးမြှင့်နိုင်စေဖို့စစ်အုပ်ချုပ်ရေးကြီးညာပေးဖို့အတွက်ယူကရိန်းသမ္မတကလွှတ်တော်ကိုတောင်းဆိုခဲ့ပါတယ်။ရုရှားတို့သိမ်းပိုက်ခဲ့တဲ့ယူကရိန်းတောင်ပိုင်းခရမီးယားဒေသကမ်းလွန်မှာတွားနေတဲ့ယူကရိန်းရေတပ်တင်မော2စီးနဲ့ဆွဲတင်မော1စီးကိုရုရှားကရေပိုင်နဲ့ကျူးလွန်နေဆိုပြီးတော့တနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါ။ဒီယူကရိန်းတောင်ပိုင်းကအော်ဒက်ဆာစိတ်ကန်းကနေပြီးတော့ခါကြေလက်ကြားကိုဖြတ်သွားစဉ်ရုရှားဘက်ကပြစ်ခတ်တာလို့ယူကရိန်းဘက်ကပြောပါတယ်ရေတပ်သင်္ဘော2စီးကိုရုရှားကပြစ်ခတ်ပြီးတော့ဆွဲသင်္ဘောကိုဝင်တိုက်ခဲ့မှုအတွင်းမှာရေတပ်သား6ယောက်ထိခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်ရုရှားဘက်ကတော့ဒီယူကရိန်းစစ်သင်္ဘောတွေသူတို့ပိုင်းနဲ့ထဲအတင်းဝင်လာတာကိုတားဆီးဖို့လက်နက်ကိုအသုံးပြုခဲ့ရတယ်လို့ရုရှားလုံခြုံရေးဌာနကဆိုပါတယ်
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့အမေရိကန်နဲ့မက္ကဆီကိုအာဏာပိုင်တွေကကတိပြုပြောကြားလိုက်ပါတယ်။ခေလုံငွေလျှောက်တဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေရတဲ့ပတ်သက်ပြီးတနင်္ဂနွေနေ့ကငြင်းငြမ်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်ခြေချောင်းခြေချာသူတစုကနယ်စပ်ကိုအတင်းအကျပ်ကျော်ဖြတ်ဖို့လုပ်ခဲ့တာကြောင့်အမေရိကန်ရဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ပုံးတွေနဲ့ပစ်ခတ်ခဲ့ပါတယ်။အမေရိကန်အောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဟာခြေကောင်းခြေချသူတွေရဲ့ပြစ်ခတ်တာတွေကိုထိမှန်ခဲ့ပြီးလုံခြုံရေးရလဲစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်လုံခြုံရေးအာဏာပိုင်တွေဘက်ကမျက်ရည်ပုံးသုံးပြခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကော့စတန်နီယိုဆန်ကပြောပါတယ်။မက္ကဆီကိုအာဏာပိုင်တွေအနေနဲ့ဆန်အီစီဒရိုနယ်စပ်ဂိတ်ကိုအကြမ်းဖက်ပြီးဖျက်ချဖို့ကြိုးစားခဲ့တဲ့လူ900လောက်ပါဝင်တဲ့အုပ်စုတစုကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့မက္ကဆီကိုပြည်ထောင်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။အကြံဖတ်ပြီးနယ်စပ်ကိုဖျက်ချဖို့လုပ်တဲ့နေရာမှာပါဝင်တဲ့သူတွေကိုချက်ချင်းပြန်ပို့သွားမှာဖြစ်တယ်လို့လည်းပြောပါရယ်မက္ကဆီကိုအစိုးရအနေနဲ့လူခွင့်ကိုလေးစားလိုက်လာပြီးရှေ့ပြောင်းချေချမှုကိုပြစ်မှုကျူးလွန်တာလို့မတက်မတဲ့သူတို့ရဲ့မူဝါဒရည်နဲ့အညီဒီလူတွေကိုထိန်းချုပ်ဖို့အတွက်တပ်တွေကိုတော့ချက်သွားမှာမဟုတ်ကြောင်းဒါပေမဲ့ရှေ့ပြောင်းချေချသူတွေနယ်စပ်ကိုဖျက်ချဖို့လုပ်တဲ့ဂိတ်ကိုတော့လုံခြုံရေးအင်အားထပ်ဖြည့်သွားမယ်လို့အဲ့ဒီကြေညာချက်မှာပြောထားပါရယ်တီဝါနာအာနာပိုင်တွေကတော့လူ39ယောက်ကိုဖမ်းဆီးခဲ့တယ်လို့ပြောပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံကစီးပွားရေးအချက်အချာကြားတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်တေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့10နှစ်ပြည့်ပါတယ်။10နှစ်ပြည့်လွမ်းသူဗန်းငွေချအချမ်းအနှားကိုမဟာရာစထရာပြည်နယ်ဝန်ကြီးချုပ်ဦးဆောင်ပြုလုပ်ခဲ့ပါတယ်။တိုက်ခိုက်မှုအထင်အမှတ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်ထဲမှာကမ္ဘာကြီးကိုတုံ့လှုပ်စေခဲ့တဲ့စံချုပ်ရက်ဆက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြခဲ့ပါတယ်။ ပါကစ္စတန်မှာအခြေစိုက်တဲ့လက်စကာအီတိုင်ဘာအကြမ်းဖက်အဖွဲ့ကအကြမ်းဖက်သမားတွေဟာ2008ခုနှစ်နိုဝင်ဘာ26ရက်နေ့တုန်းကမွန်ဘိုင်းမြို့ကဒီဇိန်ခန်တတ်မဟာပဲလစ်ဟိုတယ်ကြီးနဲ့လူစီကားတဲ့မြေထားဘူဒါရုံအပါအဝင်212ခုမှာအချိန်ကြိုက်ပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်26ရက်နေ့အထိကြာတဲ့စီးနင်းတိုက်ခိုက်မှုတွေအတွင်းလူပေါင်း166ယောက်တေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူမှန်သမျှနဲ့ပတ်သက်လို့သတင်းပေးနိုင်သူကိုဒေါ်လာ5သန်းအထိပေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဌာနကစုစည်းထုတ်ခဲ့ပါတယ်။လွန်ခဲ့တဲ့10နှစ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုစီစဉ်ဆောင်ရွက်ခဲ့သူတွေခုချိန်ထိအရေးမယူနိုင်သေးတာဟာတေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။
အရသောဘာမြပြည်တော်စုယူအီနိုင်ငံမှာသချိုလုံးမှုနဲ့ပြီးခဲ့တဲ့သတင်းဘက်ကထောင်နှံတသက်တကြုံချမှတ်ခံခဲ့ရတဲ့ဗြိတိန်ပညာရှင်မက်တျူဟက်ကိုယူအီနိုင်ငံကဒီကနေ့မှပြန်လည်ပေးလိုက်ပါတယ်။ယူအီအာနာပိုင်တွေကတော့ဟက်ချာပြစ်ရှိတယ်လို့ဆက်လက်ပြောကြားနေပြီးသူဟာထောက်လိုင်းလုပ်ငန်းတွေကိုလည်းရာဂိုင်းနှုံးပြစ်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့သတင်းတော်တွေကိုပြောကြားခဲ့ပါတယ်။ဟက်ကသူဟာဗြိတိန်ထောက်လိုင်းရေး MI6 အတွက်လှုပ်လှုပ်တဲ့ဆိုပြီးဝန်ခံထားတဲ့ဗီဒီယိုဖိုင်ကိုလည်းပြသခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့အဘူဒါဘီမြို့မှာပြုလုပ်ခဲ့တာဖြစ်ပြီးတော့သတင်းတော့ဒီအနေနဲ့မေကွန်းနဲ့မေကွန်းမရခဲ့သလိုဗီဒီယိုဖိုင်ကိုလည်းကူးယူဖို့ခွင့်မပြုခဲ့ပါဘူးအခုလိုထောင်နှံတသက်တကြုံချမှတ်ခဲ့ရကြတဲ့ UAE အာဏာပိုင်တွေဟာနိုင်ငံတကာရဲ့ PR တွေနဲ့လည်းထိုးပြီးတော့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ် UAE နိုင်ငံရဲ့အမျိုးသားနေအထိတ်မှတ်အဖြစ်နဲ့အကျဉ်းသား900ကျော်ကိုလူချင်းချမ်းသာလွှဲပေးခဲ့တာဖြစ်ပြီးတော့ဒီထဲမှာ hash လဲပါဝင်ခဲ့ကြောင်းယူအီသမ္မတခါလီဖာဘင်ဇိုင်ယက်အယ်နာယန်ကဟက်ကိုလူချင်းချမ်းသာကိုပေးခဲ့တာဖြစ်တဲ့ဆိုပြီးတော့ UAE နိုင်ငံရဲ့အကြေညာချက်မှာပြောထားပါတယ်ဗြိတိန်နိုင်ငံအနေနဲ့ဟက်ကိုဆွဲဆိုတဲ့ဆွဲချက်တွေပေါ်မှာသဘောမတူကြောင်းနဲ့ဒါပေမဲ့ဒီကိစ္စကို UAE ဘက်ကအမြန်ခိုင်းတဲ့ဖြစ်ရှင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Jeremy Hunt ကပြောကြားလိုက်ပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မြန်မာပြည်ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဗြိတိန်ပါလီမန်မှာမကြခင်နိုင်ပိုင်းအတွင်းမိန့်ခွန်းပြောကြားမဲ့ဝန်ကြီးချုပ်ထရီဇာမေက EU ဥရောပသမဂ္ဂကတည်းကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တွေကိုထောက်ခံဖို့အတွက်တော်မတ်တွေကိုထပ်ပြီးတော့တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။ဗြိတိန်ရဲ့ EU ကြားနှစ်နှစ်လောက်ကြာအောင်လို့အချိန်အနည်းဆွေးနွေးခဲ့ပြီးရလာတဲ့သဘောတူချက်မူကြမ်းကို EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်တို့တနင်္ဂနွေနေ့ကသဘောတူလက်မှတ်ထိုးအတည်ပြုခဲ့ပါတယ်။ဗြိတိန် EU ကထွက်ပြီးနောက်ပိုင်းနှစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့စာမျက်နှာ985မျက်နှာပါတဲ့သဘောတူညီချက်နဲ့စာမျက်နှာ26မျက်နှာပါတဲ့နိုင်ငံရေးကြေညာချက်စာရန်လိုထဲမှာ EU နဲ့ဗြိတိန်ကြားလွတ်လပ်စွာကုန်သွယ်ရေးအတွက်ညှိနှိုင်းမဲ့သတ်မှတ်ချက်တွေပါဝင်ပါတယ်။အဓိကကြားတဲ့ကုန်သွယ်ရေးလိုကိစ္စမျိုးမှာ EU ဘက်ကဗြိတိန်ကအများကြီးအလျှော့ပေးထားတဲ့အတွက်ဗြိတိန်ကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေရဖို့အခက်အခဲတွေရှိလိမ့်မယ်လို့ကန့်ကွက်ဆန့်ကျင်သူတွေကပြောပါတယ်။ဒီဇင်ဘာဒုတိယပတ်လောက်ထဲမှာဒီပါလီမန်မှာမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့ဒီသဘောတူညီချက်တွေကိုဝန်ကြီးချုပ်မေရဲ့ Conservative Party ဝင်အများအပြားအပြင် Labour Party, Liberal Democrats Party, Scottish အမျိုးသား Party SNP နဲ့မြောက်ပိုင်းအိုင်ယာလန်က Democratic Unionist Party တွေကကန့်ကွက်နေတဲ့အတွက်ဝန်ကြီးချုပ်အနေနဲ့အတည်ပြုနိုင်မှုအတော်ကြိုးစားစည်းရုံးရလိမ့်မယ်လို့နိုင်ငံရေးအကြက်ခတ်တွေကတုံ့တန်နေပါတယ်။တချိန်ထဲမှာပဲဒီဝန်ကြီးချုပ်နဲ့မျက်နှာချင်းဆိုင်အခြေအတင်ဆွေးနွေးဖို့အတိုက်ခံ Labour Party ခေါင်းဆောင်Jeremy Corbyn ဘက်ကအတက်မဲလို့ပါတီပြောခွင့်ရကပြောကြခဲ့ပါတယ်။ဒီသဘောတူညီမှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ Labour Party ခေါင်းဆောင် Jeremy Corbyn ကိုစိန်ခေါ်ဆွေးနွေးခြင်းလေလို့ဝန်ကြီးချုပ်မေက Daily Telegraph သတင်းစာနဲ့မေးမြန်းခန်းတုန်းကပြောကြခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းကဖာရာဖီနယ်မှာတာလီဘန်တွေကရဲတပ်ဖွဲ့ရင်နန်းကိုချုံခိုတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်20ထပ်မံတေဆုံးသွားခဲ့တယ်လို့အာဖဂန်လူမျိုးရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အဲ့ဒီရင်နန်းကအစ်စ်ခံလိုက်တဲ့ခရိုင်ရဲမှုကိုမိတ်ဆက်ဖို့အတွက်လက်စဝါဂျဝန်ခရိုင်ကိုတနင်္ဂနွေနေ့ကတွားရောက်ခဲ့စဉ်တိုက်ခိုက်ခံရတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ဒီ AP သတင်းဌာနရဲ့အဆိုအရတော့ဒီတိုက်ခိုက်မှုအတွင်းမှာအစ်စ်ခံလိုက်တဲ့ခရိုင်ရဲရာရှိလဲတေဆုံးသွားခဲ့ပါတယ်။တာလီဘန်တွေကအာဖဂန်နစ္စတန်နိုင်ငံတဝမ်းမှာရှိတဲ့စစ်တပ်နဲ့လုံခြုံရေးတပ်တွေအပေါ်မှာတိုက်ခိုက်တာတွေကိုနေတိုင်းလိုလိုပို့ပြီးတော့ရဲရဲတင်းတင်းနဲ့လည်းလှုပ်ဆောင်လာနေပါတယ်ခင်ဗျာ
Reynolds Rider Nissan Mitsubishi အစုဆက်ကားလုပ်ငန်းကြီးရဲ့အကြီးအကဲ Carlos Ghosn ဟာဒီဝင်ငွေဒေါ်လာတန်းနဲ့ချီရှော့ပြခဲ့တယ်ဆိုတဲ့ဆဆွဲချက်တွေနဲ့ဂျပန်မှာဖမ်းခံခဲ့ရပြီးတဲ့နောက် Mitsubishi ကုမ္ပဏီကသူ့ကိုကုမ္ပဏီဥက္ကဋ္ဌကြားရုကနေဖယ်ချလိုက်ပါတယ် သူကိုဖယ်ရှားဖို့အတွက်ဘုတ်အဖွဲ့ဝင်တွေအားလုံးတညိတညွတ်တဲ့သဘောတူခဲ့တာလို့ Mitsubishi ကားလုပ်ငန်းကြီးကပြောပါရယ်ကာလော့စ်ဂွန်ဟာ9နှစ်အတွင်းမှာဝင်ငွေဒေါ်လာတန်40ကျော်ကိုတိုကျိုအစုရှယ်ယာဈေးကွက်ကိုထုတ်မပြောဘဲဖုံးကွယ်ထားခဲ့တဲ့အပြင်ကုမ္ပဏီပိုင်ဆိုင်မှုတွေကိုလည်းကိုကျိုးအတွက်အသုံးချခဲ့တာတွေရှိတယ်လို့ Nissan ကားလုပ်ငန်းကြီးကပြောခဲ့ပြီးတော့သူကိုဒီ Nissan ရဲ့ဥက္ကဋ္ဌရာထူးကနေဖယ်ရှားခဲ့ပါရယ်ဂွန်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပါရယ်သူဟာကျင့်တဲ့အခြေဆိုင် Renault ကားကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်ပါရယ် Renault ကလည်းသူ့ကိုယာရုကနေဖယ်ရှားဖို့စဉ်းစားနေတယ်လို့ပြောပေမဲ့အခုချိန်ထိတော့ဖယ်ရှားခြင်းမရှိသေးပါဘူး Renault Nissan နဲ့ Mitsubishi ကားလုပ်ငန်းကြီးဟာကမ္ဘာပေါ်မှာအကြီးဆုံးဒီအစုဆက်ကားလုပ်ငန်းကြီးဖြစ်ပါရယ်ကမ္ဘာပေါ်မှာကား6စီးရောင်းရသမျှတစ်စီးကသူတို့ကုမ္ပဏီတွေကဖြစ်ပါရယ်နိုင်ငံပေါင်း200နီးပါးမှာကုမ္ပဏီ3ခုပေါင်းဝန်ထမ်း 4,900 ကျော်ရှိပါရယ်
အမေရိကန်ပြည်ထောင်စုဗဂျီးနီးယားပြည်နယ်ရှာလော့စ်ဘိုးမြို့မှာဖိခဲ့တဲ့ကလူပြူကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြမှုအတွင်းအမျိုးသမီးတစ်ယောက်တိစုံမှုကြားနာဆစ်ဆဲဖို့ကိုဂျူရီလူကြီးတွေကိုဒီကနေ့စတင်ရွေးချယ်ပါတယ်လူပြူကြီးစိုးရေးဝါဒီတွေကိုတံပြန်ဆန္ဒပြသူတွေကိုလူတစ်ယောက်ကကားနဲ့အတင်းဝင်တိုက်ခဲ့လို့အမျိုးသမီးတိစုံခဲ့တာပါတိုက်ခိုက်မှုနဲ့ဆက်ဆွဲခံသူ22နှစ်အရွယ်ဂျိမ်းစ်ဝီကိုလူသတ်မှုအပါအဝင်အမှု10မှုနဲ့တရားလိုရှိနေတွေကတရားစွဲထားပါတယ်အမေရိကန်ပြည်တွင်းစစ်တုံးကဂျွန်ဆန်နဲ့လိုလာတဲ့Confederate ဘူဂျီဂျီတယောက်ရဲ့ရုပ်ထုကိုဖယ်ရှားမှာကိုစန့်ကျင်တဲ့အနေနဲ့လူပြူအမျိုးသားရေးဝါဒီတွေရှာလော့စ်ဘိုးမျိုးကို2019 August လကတွားရောက်စုဝေးဆန္ဒပြခဲ့သူတွေထဲမှာ James Field ပါဝင်ပါတယ်။နာဇီလက်သစ်တွေကိုထောက်ခံသူတွေနဲ့သူတို့ကိုစန့်ကျင်သူတွေကြောင့်ပြည်ပကဖြစ်နေစဉ် Field ကလူအထဲကိုကားနဲ့အတင်းဝင်တိုက်ခတ်မှုအတွင်းအသက်32နှစ်အရွယ် Heather Heyer တိဆုံးခဲ့တဲ့အပြင်ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့အာနာဘိုင်းကပြောပါတယ်။ဒီအမှုအပြင် Field ဟာအမုန်းတရားကိုအခြေခံတဲ့ရာဇဝတ်မှုဆွဆွဲချက်ဒီနဲ့တရားမှုတစ်ခုကိုလည်းရင်ဆိုင်နေရပါတယ် Fields ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ် Spain La Liga အမပေးဘောလုံးပွဲမှာတော့ Sevilla တင်ကအမပေးစရာအထိတ်ကိုတက်သွားပါတယ်တင်းငွေနေကကစားသွားတဲ့ La Liga ပွဲစဉ်မှာ Sevilla က Real Valladolid ကိုတကူးကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်စနေနေ့က Barcelona နဲ့ Atletico Madrid တို့လည်းတကူးစီစီကြတာကြောင့်73မဲ့ပြီးတဲ့အချိန်မှာ Sevilla က26မဲ့ Barcelona က25မဲ့နဲ့ Sevilla တင်ကစရာအထိတ်ကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလာတဲ့ဘက်ကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာ6နှစ်ကြာကြာနေထိုင်ခဲ့ရတဲ့မွတ်စလင်တွေနေရရင်းတွေကိုပြန်လည်အခြေချနိုင်ရေးကမရေမရာဖြစ်နေပြီးတော့လက်ရှိနေထိုင်ရတဲ့စခန်းတွေထဲမှာအလုပ်လုပ်ကင်ခွင့်ကလည်းမရှိလို့စားဝတ်နေရေးမပြေလည်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်အစားအသောက်ရဖို့ကတော့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့မှုတွေနဲ့အားထားနေရပြီးတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့အနေအထားကိုတွေ့မြင်နေရပါတယ်လို့စစ်တွေမျိုးကဒီတက်ကြွပြေဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကြကြော်သိန်းကပြောပါတယ်စခန်းတွင်းကအခြေအနေတွေကိုမတင်ကြီးထိုက်ဆက်သွယ်မေးမြန်းတဲ့အခါမှာကိုကြကြော်သိန်းကအခုလိုစဖြေပါတယ
်ဟုတ်ကဲ့ပါလွန်ခဲ့တဲ့မိနစ်ပိုင်းတည်းကပဲကျွန်တော်တက်ကြွပြေဒုက္ခသည်စခန် IDP ပေါ့ဒီဟိုစခန်းပြည်ရဲ့စခန်းကနေကျွန်တော်တင်ရောက်လာတာပါအဲဒီစခန်းမှာဒီတားစု1000လူကြီး6000နေထိုင်နေပါတယ်အဲဒီလူတွေဟာကျွန်တော်တို့2012ခုနှစ်ကံရည်စစ်တေမှာဒီရေးကျင်းလို့ဆိုကြပါစို့လေရုံးဆက်ကအခြေအနေဖြစ်တဲ့အချိန်မှာအိုးရင်းမီလောင်ပြီးတော့ဆုံဆုံသွားသူတွေကိုဆိုရခွဲတောင်းအစီအစဉ်နဲ့အဲဒီမှာစခန်းတင်ပြီးတော့ဆက်ပေးထားတာပါအဲဒီကလူတွေအများစုဒုက္ခနှစ်ပုံကဒီတစ်ခိုင်းစစ်တေမျိုးပေါ်ကနာစီရက်ွက်ကနေဖြစ်တယ်လို့အဲဒီစခန်းမှာကျွန်တော်တို့ကိုမင်းမင်းခွင့်ပေးခဲ့တဲ့စခန်းကော်မတီရဲ့ပေါင်းတော်ကပြောပါလေကျွန်တော်တို့
ခုဒီတက်ကြွေပြင်မှာဒုက္ခသည်တွေဘယ်လိုများနေထိုင်နေကြရပါသလဲ။ဘာတွေမြင်ရပါသလဲ။အဆင်ပြေကြပါသလား
။အသက်ရှင်ရနေထိုင်စားသောက်နေကြရတဲ့သဘောမျိုးသူတို့ပြောကြပါလေ။သူတို့အလုပ်ကိုင်လုပ်ကံကိုလည်းမရှိဘူး။အလားသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူး။ဝင်မယ်မရှိဘူး။သူတို့ကိုအကြီးကထောက်ပံ့နေ၊လက်ခထောက်ပံ့နေတာပေါ့လေ။သာသာထောက်ပံ့ကြတာတော့ကပ္ပကနေကအဖွဲ့ WFP ကအလားတကျထောက်ပံ့နေလို့ကျွန်တော်ပြဿနာမြင်ရခွင့်ရခဲ့တဲ့အဲဒီဥပဒေဆောင်ပြည်ရတတိမြင်ရတဲ့မျိုးပြီးပြီးကြောက်ကပြောပါလေ။ဆိုတော့ WFP ကထောက်ပံ့တဲ့နေရာမှာလည်းပဲတလောက်ကိုတစ်ချိန်မှာပြောလူကြီးမိသားစုတွေမှာလူကြီးတိုးလာတဲ့မြောက်ဒုံလောက်မှုမရှိဘူးလို့မလုံလောက်ဘူးလို့ပြောပါတယ်ဥပမာမျိုးကြီးရဲ့ပြောရဆိုရင်အေးတဲ့ရိက္ခာက15ရက်စာပဲလောက်တယ်နောက်15ရက်စာမရဘူးနောက်15ရက်စာကိုသူတို့ကချိန်ငါပြီးတော့စားရတယ်နောက်တလရိက္ခာရတဲ့အချိန်မှာအဲ့ဒီ15ရက်စာချိန်ငါထားတာကိုပြန်ဆက်နောက်15ရက်စာအဲ့လိုနဲ့တံမြန်လေပြီးတော့ဟိုသူတို့တွားနေကြပါတယ်ခင်ဗျာ
ဒီစားဖို့တောက်ဖို့တောင်အနိုင်နိုင်ဆိုတော့ကလေးတွေပညာသင်ကြားရေးခါရောသူတို့လုံနိုင်ပါသလားစခန်းထဲမှာအကြောင်းနေပါလိမ့်ရှိပါသလား
စ ခန်းထဲမှာကျွန်တော်တို့လက်ရှိကြတဲ့နေရာတွေမှာတော့ကြောင်းတော့မတွေ့ခဲ့ပါဘူးဒါပေမဲ့သူတို့ကိုအစိုးရကနေပြီးတော့ဟာပြည်သင်္ကြားကြီးကိစ္စနောက်ကျမရေးဆောင်ဆောင်မှုကိစ္စအစိုးရကထောက်ပံ့တယ်လို့တော့စခန်းကော်မတီကောင်းဆောင်ကပြောပါတယ
်သူတို့ကဒီစခန်းထဲမှာနေရတာလဲ6နှစ်ကျော်လောက်ရှိလာပါပြီဆိုတော့ဒီစခန်းထဲကနေသူတို့ဘာတွေများမျှော်လင့်နေကြပါသလဲ
ဟုတ်ကဲ့ဒီတော့ပြောလို့ပဲဒီစခန်းထဲကလူအလုံးကြီးပါပေါ့လေဒီလူတွေကစစ်တီမျိုးပေါ်မှာနှစ်ပေါင်းများစွာနေလာကြတယ်စစ်တီမျိုးပေါ်မှာပဲငွေဖွာကြသူတွေဖြစ်တယ်သူတို့မျိုးပေါ်ဘွားတွေကလည်းစစ်တီမျိုးမှာနေလာတယ်ကျွန်တော်တို့သုံးကောက်ချိုးလို့ခေါ်တဲ့တပ်ပုံကိုလုံးကထုတ်ပြရပြီးတော့မှတ်ပုံတင်မျိုးစားကန်ဆောင်ကြသူတွေရှိတယ်ဆိုတော့တနည်းအားဖြင့်ပြောရရင်သူတို့ကတော့သူတို့ကသူတို့ကနိုင်ငံသားပဲလို့ပြောကြပါတယ်ဒါကြောင့်မို့လို့သူတို့ကဒီစခန်းမှာလက်ရှိတောင်းနေကြတို့တို့မှာအနာဂတ်လည်းမရှိဘူးဘာမှလည်းလုပ်ကင်ဆောက်တောက်လို့မရဘူးဘာမှလည်းမျှော်လင့်ချက်မရှိတဲ့စီမံမျိုးမှာသူတို့အဓိကဒေါ်လာချက်၃ချက်သူတို့ကျွန်တော်ကိုပြောပါတယ်တစ်ချက်ကတော့သူတို့ငွေနေရာတွေမှာသူတို့ပြန်နေကြပါတယ်တဲ့နှစ်ချက်ကတော့သူတို့လွတ်လွတ်လပ်လပ်ဟလာသွားလာသွားလာလုပ်ကင်ခွင့်ဒီများတွေလူပဲပေါ့နော်ဒီများတွေနဲ့တန်းသူလွတ်လွတ်လပ်လပ်သွားလာလုပ်ကင်နေတိုင်းခွင့်ရကြပါတယ်တဲ့တခြားချက်ကတော့သူတို့ကသူတို့နိုင်ငံသားထောက်ထားပြီးပြင်ရကြပါတယ်တဲ့ဟောလို့သူထောက်ထားပြီးဆိုသူတို့မိဘနဲ့ကျန်မှာပါပါကြတဲ့အဲ့ဆိုတော့အဓိကသူရဲ့ညှော်လင့်ချက်ဒီလားတုံးချက်ကျွန်တော်ကိုအဲ့ဒီလိုမျိုးသူတို့ပြောကြပါတယ်ခင်ဗျာ
ကိုကျော်တဲ့အဲ့တော့သူတို့ကမူရင်းနေရာတွေပြင်နေတယ်ဆိုတော့သူတို့ရဲ့မူရင်းနေရာတွေကရောအရင်သူတို့ထွက်ပြေးသွားတဲ့အတိုင်းရှိသေးရဲ့လား
ကျွန်တော်မေးတော့ကအဲ့ဒီနေရာတွေမှာနေရာတွေတော့ရှိပါတယ်ဒါပေမဲ့အဲ့ဒီနေရာတွေမှာကျွန်တော်တို့ကျူးကျော်လို့ပြောလို့ရတဲ့တခြားပုဂ္ဂိုလ်တွေတခြားလူတွေကဝင်ရောက်ပြီးတော့နေထိုင်နေကြတယ်ရှိတယ်လို့ကျွန်တော်မေးမြန်းကြည့်တော့သိရပါတယ်ပတ်သက်မှတ်မှတ်တော့ဘယ်သူမှသိလိုက်တာလည်းမဟုတ်ဘူးကြည့်လိုက်တာလည်းမဟုတ်ဘူးတော်လွတ်နေတဲ့အတွက်ဝင်နေကြတယ်ဆိုတော့အနေအထားမျိုးလက္ခဏာမျိုးကျွန်တော်သိရပါတယ်ခင်ဗျာ
ကိုချိုသိနောက်တစ်ခုကသူတို့စခန်းထဲကနေပြီးတော့ပြန်ပြီးတော့ပေါ့နော်အပြင်ထွက်ပြီးတော့ဟိုအရင်လိုပြန်နေနိုင်ဖို့အခြေအနေမျိုးရောရှိပါသလားသူတို့ဘယ်အချိန်မှစခန်းဖြတ်နိုင်မယ်ဆိုတော့ဟိုတိတိကျကျပေါ့နော်အနာပိုင်းကြီးဘက်က
ဟောဒီစခန်းကြီးကခုနတော်တော်လေး6နှစ်ကျော်လာပြီဖြစ်ပါတယ်တကယ်တော့ဒီစခန်းကြီးကိုစိတ်ကျဖို့ဆိုပြီးတော့ဒီကိုပြန်နိုင်ရဲ့ကောင်းရှင်ရဲ့အကျံပြုချက်ကလည်းပြန်ကြည့်ထားတဲ့စကမ်းလေးတွေပါပါတယ်။ဟိုဒီတက်တဲ့စကမ်းပါမှာတော့ကျွန်တော်တို့ကတော့ကြည့်ကြမပြောနိုင်ပါဘူး။ညိုလင်းချက်ပြုကိုယ်တိုင်မှာရှိသေးလားဆိုတော့ဟိုကျွန်တော်နဲ့ပြည်စုံမြန်ဝင်ရာခဲ့တဲ့လူတွေမှာခေါင်းရမ်းပြီးတော့အဲ့လိုညိုလင်းချက်သူတို့ကိုယ်တိုင်နေနေတယ်ဆိုတော့အနေထားမျိုးသူတို့ပြောကြတာကျွန်တော်ယူဆမိပါတယ်။ပြောရရင်တော့သူတို့ရဲ့မူလနေရာလေးစီဒီကိုပြန်ပြီးတော့သွားနိုင်ဖို့နေထိုင်လုပ်ကိုင်စားတော့နိုင်ဖို့အလားအလာကတော့လုံးလုံးစေဒီကက်ကကာလာကူမှာပြည်နယ်ကြီးအတော်လေးနည်းတယ်လို့ပဲပြောရမှာပါကနေကြီ
းဘရက်စ်ကဖျားအမေရိကန်မှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်သွားမှုလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်ဗရင်းထနာကြီးတွေကလည်းလူမှုကွန်ရက်ကစင်သူ့ရဲ့သတင်းတွေကိုဖျက်ချီလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာသလဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ည Daily Live အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင် Daily Live အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။view in mobile ရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ရမယ့်တော်ရှင်တို့ကိုကျေးဇူးပါတယ
်။မနေ့ကအင်္ဂါညဒရဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာဒီရက်ပိုင်းတိုက်ပွဲတွေအတွင်အရက်သားထိခိုက်ဒေဆုံးမှုတွေရှိနေပါတယ်။ဒီလိုထိခိုက်ဒေဆုံးမှုအပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအချင်းချင်းအပြတ်အလန့်ဆွဆွဲပြီးအပြစ်ဖို့နေကြပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းလက်နက်ကိုင်အဖွဲ့ချင်းချင်းကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဒီဘောမျိုးနဲ့နာလော့ကျေးရွာသား300ကျော်ဟာစေခံကျေးရွာဖုန်ကြီးကျောင်းမှာဆစ်ဆောင်လာတာ3ရက်ရှိနေပြီ။နေရမပြောင်းနိုင်သေးဘူးလို့စေခံကျေးရွာအုပ်ချုပ်ရေးမှူးဦးဆန်စောကပြောပါတယ
်။ဒီခါဒီဖုန်ကြီးကျောင်းမှာရှိနေတဲ့ဝဲခမ။ဒီ300နဲ့300လောက်ရှိနေခမ။ဘောလူကြီးရခလေးအဆင်မတား။ကျပါဖြစ်တဲ့အခုဒီနေ့အဖြစ်ပြောပြမယ်ပြန်ရလို့
။ပြီးခဲ့တဲ့တောက်ကြနေ့မနေ့ပိုင်းကတောင်ပိုင်းရှမ်းပြည်တပ်မတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ကြားဒီဘောမျိုးနဲ့နာလော့ကျေးရွာတွင်တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနန်းတော်ကျေးရွာသားတွေဟာစေခံကျေးရွာဘက်ကိုစစ်ပေးတင်းရှောင်လာခဲ့ကြရတာပါ ဆေးဘေးဆောင်တွေကိုဒီဘောမျိုးနယ်စည်းမချပရဟိတအဖွဲ့နဲ့ဒေသခံလူမှုရေးအဖွဲ့တွေကလည်းအကူအညီပေးဆောင်နေတယ်လို့အဖွဲ့ခေါင်းဆောင်ကူမျိုးကပြောပါတယ်။ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုတွင်ခလင်းရတူပါဝင်ရွာသားတုံးဦးတေဆုံးခဲ့ပြီးလေးဦးတန်ရာရရှိခဲ့ပါတယ်။တန်ရာရရှိသူတုံးဦးကတော့လာရှုစေယုံမှာစေဝါကူတာခံယူနေတာဖြစ်ပြီးလူနာတို့ရဲ့လက်ရှ ပြောင်းတက်တာပိတ်တန်းလာရင်တော့တော်လည်းမဆန်းနိုင်ကြဘူး။ပြောင်းတက်တာမင်းတက်တာလာရင်။ရာသားတွေထိခိုက်ဒေဆုံးမှုအစီပြကမှုကတော့ရှန်တပ်ဖွဲ့တွေကလည်းအပြန်အလှန်ဆွဆွဲချက်တွေထုတ်ပြန်လာကြပါတယ်။နားလော့ရပြင်ပတ်မှာတော့ SSPB နဲ့ RCA အတပ်တို့ရှိနေစေဖြစ်ပြီးအစိုးရတပ်မတော်စစ်ကြောင်းကလည်းနားလော့ရမြောက်ဘက်မှာအသင့်လှုပ်ရှားနေလို့တိုက်ပွဲထမှန်ဖြစ်ပွားမှာကိုဒေသခံတွေစိုးရိမ်နေက ဒီကနေ့ကျွန်တော်တို့ရဲ့ဒီပေါ်မျိုးနဲ့နားလို့ကြည့်ရတော့မြို့တော်မျိုးနှူးထိတ်ခိုက်တန်ရရရှိခဲ့ပါတယ်ပြီးကြတဲ့တောက်ကြန်လေးကဟေးရွာရှာသူဟူလာကျွရသူမြို့တော်မျိုးနှူးပုံလေးမိပြီလာရှိုးစေယုံမှာကုတန်လေးရတဲ့အချိန်လေးကတော့လူနာနဲ့နေဆတ်သူတော်ခင်ဆိုင်မြစ်ကအခုလိုပြောပါတယ်
ကျွန်တော်ကဥပဒေရှာနာအသက်65နှစ်တော့အဖို့မီမတ်တူကအမင်းကြီးအနာကအသက်60ဆယ်ဆယ်မှာမိုင်းဆိုင်ရတယ်။တိုင်ရသွားတော့ဟိုအမင်းကြီးဆိုတဲ့အသက်60အဖို့မီဆိုတဲ့တယောက်ကတိုင်ရချင်းနေတော့ဆိုတော့လက်မှာရှိတော့မှရှိတာများတယ်။လာရှုဆေးကမှကုတ္တနေပါတယ်ကွ။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်ရလက်နက်ကန်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြ
နေပါတယ်ဒါပေမဲ့တမ်းမလောင်တပ်ဖွဲ့ TNL နေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တွေ့ဆုံဆွေးနွေးသွားဖို့အစီအစဉ်ရှိတယ်လို့ကြံကြားရေးရာရှိပုံမှုစာအကျော်ကပြောပါတယ်
ဒီလိုပေါ်တဲ့ပုံနဲ့ဒီအစိုးရနဲ့ကတော့ဒီငွေကြေးကော်မရှင်နဲ့ဒီပြည်တော်နဲ့တွေ့ဆုံခဲ့တယ်။ဒီလိုဆွေးနွေးမှုကလည်းအတူတူပဲဆောင်တော့ဒီဘောဒီမျိုးကတော့ကျွန်တော်တို့ရာဆုံးဖြတ်ချနိုင်တဲ့အဆင့်တော့မရှိသေးဘူးနော်။ဒီဆက်လက်ဆွေးနွေးပြောဖို့တော့ကျွန်တော်လည်းတဘောပစ်ပါတယ်။ဆက်ပြီးတော့မှန်းဒီနေ့ရဲ့ဆိုတာကျွန်တော်မထက်ဒီနိုင်တော့ဒီရဲ့အတိတ်ကကျွန်တော်တတ်မှတ်တော့
ပြီးကြတဲ့ဩဂုတ်30ရက်နေ့ကဒီရနယ်လီတောင်ပလောင်သက်ဖွဲ့ပါဝင်ရောက်ပိုင်းမှာမဲ့အဖွဲ့ဝင်တွေနဲ့ငင်းချမ်းကြီးကော်မရှင်တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ကြပြီးဆက်လက်တွေ့ဆုံသွားဖို့လမ်းစပေါ်လာခဲ့တာပါလက်ရှိမှာ TNL တမ်းပလောင်သက်ဖွဲ့ AA ရခိုင်တပ်မတော်ကုကသက်ဖွဲ့တို့ဟာငင်းချမ်းကြီးလုပ်ငန်းစဉ်မှာဆက်လက်လှုပ်ဆောင်ဖို့အတွက်ငင်းချမ်းကြီးကော်မရှင်ဘက်ကကြေညာချက်တစောင်းပေးပို့ထားပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံချွန်ဘူရီမြို့မှာရှိတဲ့ကားတာယာဆက်ယုံကမြမအလုသမား102ဦးစီကနေပြီးတော့ဒီမြမအလုသမားတွေကမြမပြည်ထဲကမိသားစုတွေရှိကိုလွှဲတဲ့ဘတ်ငွေပေါင်းတသန်းခွဲကျော်ထိုင်းဘတ်ငွေတသန်းခွဲကျော်ပို့ကိုမြမနိုင်ငံသားလင်မယားနှစ်ယောက်ကလိမ်ပြီးတော့ထွက်ပြေးသွားပါတယ်ဒီလိုမျိုးမြမတွေစီကဘတ်ငွေတန်းနဲ့ချီပြီးလိမ်နဲ့ထွက်ပြေးသွားတဲ့မြမနိုင်ငံသားဇနီးမောင်နှံ2ဦးကိုတော့မြဝတီမြို့ဘက်မှာနိုဝင်ဘာလ25ရက်နေ့ကဖမ်းဆီးမိခဲ့တယ်လို့မြဝတီရဲစခန်းကအတည်ပြုပါတယ်သတင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံချွန်ဘူရီခရိုင်စီရချားမြို့နယ်အတွင်းကကတ္တရာဆက်ယုံမှာအလုပ်လုပ်ကင်နေကြတဲ့မြမအလုပ်သမားတွေထံကနေထိုင်းစကားပြန်လုပ်ကင်နေတဲ့အသက်20အရွယ်ထွန်းနိုင်ဝင်းနဲ့အသက်35နှစ်အရွယ်မအေးစုသွဲတို့ဇနီးမောင်နှံကငွေလိမ်သွားခဲ့တာပါမြမအလုပ်သမားတရားကျော်ဟာမြမပြည်ထဲမှာရှိတဲ့နေရအသီးသီးကိုငွေလွှဲဖို့အတွက်အနှံထားတဲ့ငွေတွေဖြစ်တဲ့မြမကျပ်ငွေ3,682သိန်းကျော်ဘတ်ငွေနဲ့ဆိုရင်တော့ဘတ်ငွေတသန်းခွဲကျော်ကိုယူပြီးငွေမာလ5ရက်နေ့ကလေးကတင်းချောင်သွားခဲ့တာပါထိုင်းနိုင်ငံမှာလည်းသူတို့လင်မယားနှစ်ဦးကိုအလုသမားတွေကအမှုဖွင့်တိုင်ကြားခဲ့တယ်လို့မြဝတီမြို့မှာလည်းမြို့ကံများကဦးဆောင်ပြီးမြို့မရဲစခန်းမှာအမှုဖွင့်တိုင်ကြားထားခဲ့ပါတယ်နိုဝင်ဘာလ25ရက်နေ့ကတော့သူတို့ကိုဖမ်းမိသွားပြီဖြစ်တဲ့အကြောင်းမြဝတီမြို့မရဲစခန်းကတာဝန်ရှိသူတွေကအတည်ပြုပြောကြားပါတယ်
နော်ဒီမြန်မာရေးသခန်းပါ
။ဟုတ်ဟုတ်ကဲ့ရှင်။ကျမ VOA သတင်းဌာနပါရှင်။ခိုင်းဘက်ကဒီမြန်မာလူသမားတရားကျော်ပေါ့နော်။ဒီငွေလိမ်သွားတဲ့လင်မယားနှစ်ယောက်ကိုမြဝတီရေးသခန်းမှာဖမ်းမိတယ်ကြားလို့ရှင်။အဲ့ဒါလေးသိချင်လို့ပါ
။ဟုတ်ဟုတ်ပါလေခင်ဗျာ။ဟုတ်ပါလေ။တော်တော်ကျွန်တော်သခန်းမှာအမှုခွင့်ချုပ်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။သူတို့လာဖမ်းခံလာလားရှင
်။အဲဦးစားကျွန်တော်တို့ဦးစားဒီကဦးစားအတိတ်သတိလားဦးစားအတ်တာခင်ဗျာ။
ဟုတ်ကဲ့ဟုတ်ကဲ့အလုသမားတရားကျော်ကိုငွေလိမ်နေပြီးထွက်ပြေးသွားတဲ့လင်မယားနှစ်ဦးကိုတော့မွန်ပြည်နယ်မော်လမြိုင်မြို့နယ်ဂွေးကုန်းကျေးရွာမှာဖမ်းမိခဲ့ပြီးမြဝတီမြို့မှာရဲစခန်းမှာတော့ပ964မြင်းဆောင်2018ရာဇသက်ကြီးပုံမှန်406မြင်းဆောင်420တို့နဲ့အရေးယူထားတယ်လို့လည်းဆိုပါရယ်သူတို့စီမှာတော့ ခိုင်ကြတဲ့ဈေးနဲ့မြန်မာကျပ်ငွေတန်းကျော်လောက်သာတွေ့ရှိခဲ့ပြီးလုံတမားတွေထံကနေလေယူသွားတဲ့ငွေကြေးတွေအားလုံးပြန်ရမရဆိုတာကတော့မသိရသေးပါဘူးထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာလုံတမားအတော်များများဟာမိသားစုတွေထံကိုငွေပို့တဲ့အခါမှာတော့ပွဲစားတွေကိုအသုံးပြုပြီးငွေလွှဲကြလာကြအခုလိုမျိုးလိမ်လည်မှုတွေကတော့ကြုံနေရတာလည်းဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုရဲ့အနောက်ဖက်ချန်ဆန်ဖရန်စစ္စကိုမြို့ကဂိုးလဒန်ဂိတ်တံတားကြီးဟာခရီးသွားတွေကိုဆွဲဆောင်လေးရှိပြီးတော့လူအများစုအတွက်ကတော့ခေတ်သစ်ကဘာရဲ့အံ့ဖွယ်ခုနှစ်ခုထဲမှာပါနေပါတယ်။ဒါပေမဲ့လူတချို့အတွက်ကတော့ဘဝကိုနောက်ဆုံးအဆုံးစီရာနေရာတစ်ခုလို့ဖြစ်နေပါတယ်။နှစ်ပေါင်းများစွာအတွင်လူထောင်ပေါင်းများစွာဟာဒီကဘာကျော်တံတားကြီးပေါ်ကနေခုန်ချပြီးတော့တေချောင်းကြ
န့်စီဖို့လူတွေကိုဆွဲဆောင်လာခဲ့တာကြပါပြီ။ဒီတရားစဖွင့်တဲ့1938ခုနှစ်ကနေအခုချိန်ထိလူထောင်ပေါင်းများစွာဟာဒီတရားမြင့်ကြီးပေါ်ကနေခုန်ချခဲ့ကြတာပါ။မနစ်တုန်းကဆိုရင်လူ240ကဒီတရားမှာတေချောင်းကြံဖို့ကြိုးစားခဲ့ပေမဲ့တချို့လူတွေတားဆီးခံရတာကြောင့်33ဦးသာတကယ်ခုန်ချနိုင်ပြီးတေဆုံးသွားပါတယ်။ခီးသွားဧည့်သည်စုံတွေကတော
့ဒီကြားပေါ်ကနေခုန်ချပြီးတေချောင်းကြံစီသူတချို့ရှိတာကိုကျွန်တော်ကြားဘူးတာအမှန်ပါပဲ
။အဲ့လိုဖြစ်ရမျိုးကို तू အခုပြောမှာပဲကျွန်မသိရတော့တယ်။ဒီတံတားမှာတန်စကားတွေကာထားတာကိုတော့သတိပြုမိတယ်။ဘာလို့ဒီလိုကာထားတယ်ဆိုတာခုမှဆက်ဆက်မိတော့တယ
်။ဒီတံတားနဲ့ပတ်သက်လို့တာဝန်ယူလုပ်ဆောင်နေတဲ့အေဂျင်စီကတော့တေချောင်းကြံစီမှုကနေကာကွယ်နိုင်ဖို့တံတားပေါင်တစ်ဝိုက်မှာတန်စကားပိုက်တွေနဲ့လိုက်လံကာယံထားပါတယ်ပေါလိုရှော့စ်ဟာအေဂျင်စီတာဝန်ရှိသူတူဖြစ်ပါတယ
် It will sit 20 feet underneath the sidewalk on both sides of the bridge and extend 20 feet out
တံတားဘေးနှစ်ဖက်လူသွားလမ်းရဲ့နောက်ဖက်ပေ20လောက်မှာလဲပေ20လောက်အကျယ်ရှိတဲ့တန်စကားတွေခင်းပြီးကျွန်တော်တို့ကာထားပါတယ်လူတွေတံတားပေါ်ကနေခုန်ချပြီးအသက်တေမာကိုကာကွယ်ဖို့ပ
ါဒီလိုငွေအမြောက်အများအကုန်ခံပြီးအကာယံလုံနေပေမဲ့လူတွေအသက်ဆုံးရှုံးမှုကနေအကာအကွယ်မပေးနိုင်ဘူးလို့မြင်သူတွေရှိသလိုဒီတန်စကားကြီးတွေကြောင့်တရားရဲ့အလှပကိုထိခိုက်စေတယ်လို့မြင်သူတွေလည်းရှိပါတယ်တကယ်တော့ဆယ်စုနှစ်နဲ့ချီဆွေးနွေးလာခဲ့ပြီးစိတ်ကျမ်းမာရေးဆိုင်ရာအသိပညာပေးတာတွေတိုးလှုပ်ခဲ့ပြီးတဲ့နောက်ဆုံးမှာတော့ဒီတန်စကားတတ်တဲ့စီမံချက်အကောင့်ထဲပေါ်လာခဲ့တာပါလူညုံရေးတန်စကားတွေဟာတရားရဲ့အလှပနဲ့လိုက်ဖက်အောင်ပုံဖော်ထားတယ်လို့ပေါလိုကကာကွယ်ပြောဆိုပါတယ်အဲ့ဒီတန်စကားကတရားအောက်မှာရှိနေတာမို့တရားပေါ်လမ်းလျှောက်သူတွေစပိန်စီသူတွေကားမောင်းသူတွေအနေနဲ့မျက်စိမြင်ကွင်းမှာမြင်ရမှာမဟုတ်ဘူးလို့ဆိုပါတယ်တရားတန်ပေါင်းရဲ့အယောင်တန်စကားအယောင်တွေကိုလိမ်မောမိကိုအယောင်တွေတုတ်ထားတာကြောင့်ပင်လယ်ပြင်အယောင်နဲ့လည်းပနာတင့်စေတယ်လို့သူကဆိုပါတယ်တရားတစ်လျှောက်လုံညုံကြီးတန်စကားတက်ဆင်မှုအတွက်ဒေါ်လာတန်210ကျော်ကုန်ကြပြီးသုံးနှစ်အတွင်းအပြီးလုပ်နိုင်ဖို့မျှော်လင့်ထားတယ်လို့ပေါင်းလို့ကပြောပါတယ
် The bridge aesthetics in mindSo the design itself being underneath and to the side of the roadway means that when you're driving or you're walking
အခုဆိုရင်လူသွား platform တွေကိုမိခိုးရောင်တုတ်ထားတာတွေ့ရမှာပါလုံလုံရေးတန်စကားတွေတက်ဆင်ဖို့ဒီတရားအောက်ဖက်ကိုဆောက်လို့ရေးသမားတွေဆင်းရတက်ရတာအတော်ခက်ခက်ခဲခဲလုပ်ရပါတယ်တန်စကားကိုအပြန့်ခင်းနိုင်အောင်လို့တန်ပေါင်းတန်းတွေပိုက်လုံးတန်းတွေအရင်ဆုံးတက်ရပါတယ်အဲ့ဒါတွေပြီးမှလုံချုံရေးတန်စကားတွေလိုက်ခင်းပြီးတက်ရပါတယ်နောက်ဆုံးမှာမှကြိုးဆိုင်ဆွဲရပါတယ်
တီချောင်းကြံခုံချတာကိုတားဆီးနိုင်ဖို့24နာရီဆက်သွင်းနိုင်မယ်။အရေးပေါ်ဖုန်းနံပါတ်တွေကိုတရားရဲ့နေရာတချို့မှာဆိုင်းဖို့နဲ့ရေးရပါတယ်။စိတ်တော့ကရောက်ပြီးမခုံချခင်မှာအဲ့ဒီဖုန်းကိုဆက်သွယ်မိခဲ့ရင်စိတ်ထဲရှိသမျှယင်ဖွင့်တိုင်ပင်နိုင်တယ်လို့တီချောင်းကြံစီမှုကနေလွတ်မြောက်သွားနိုင်ပါတယ်။လုံညုံရေးတန်စကားကတော့အသက်ဆုံးရှုံးမှုကိုပိုပြီးကာကွယ်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန်းနာတွေဖြစ်တဲ့စီးပွားရေးခန်းနာ၊ဘလော့ဂါတွေပြောသမျှတတ်တက်အောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီဘက်ကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်နိုဝင်ဘာလ26ရက်တနင်္လာညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှ၊တက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကိုချင်းစာတရားတော့ဒီတစ်ခါတာသူ့နေရာမှာဆိုရင်ငါဒါဘယ်လိုဖြစ်သွားမလဲငါနေရာမှာသူ့ပါဆိုရင
်စာရေးဆရာမကြည်မွေအင်ရဲ့ယုံကြည်ရပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်အခုအရင်ဆုံးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအကြောင်းမြန်မာအမျိုးသမီးစီးပွားဆွမ်းဆောင်ရှင်များအသင်းကအထွေထွေအတွေ့အမှုဒေါ်နှင်းဝေနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍအစီအစဉ်မှာကိုဇော်ဝင်းလိုင်တင်ပြပေးထားတာနားဆင်ပါရှင်
ဘာအမျိုးသမီးစွန့်ဦးတည်ထွင်လုပ်ငန်းရှင်များနဲ့အထိမ်းအမှတ်တွေကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကဦးဆောင်ပြီးမြန်မာအမျိုးသမီးစွန့်ဦးတည်ထွင်လုပ်ငန်းရှင်များနဲ့ Women Entrepreneurs Day ကိုနိုဝင်ဘာလ16ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။လက်ရှိမှာစီးပွားရေးလုပ်ငန်းတွေကိုဦးဆောင်လုပ်ကိုင်နေကြတဲ့အမျိုးသမီးလုပ်ငန်းရှင် 2,300 ကျော်ပါဝင်တဲ့ဒီမြန်မာအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်း MWEA မှာအဖွဲ့ဝင်ဖြစ်လို့သူတွေအနေနဲ့ဝင်ကြေးပေးရပေမဲ့လည်းအသင်းဝင်တွေဖွံ့ဖြိုးတိုးတက်ရေးအတွက်ပုံမှန်သင်တန်းတွေပို့ချပေးတာတွေရှိတာကြောင့်အသင်းဝင်တွေအတွက်အကျိုးရှိတယ်လို့အသင်းရဲ့အထွေထွေအတွင်းရေးမှူးဒေါ်နှင်းဝေကပြောပါတယ်
သူတို့ဒီမှာ member network ဆိုတဲ့အကျိုးခံစားဖွဲ့ကတော့ပထမအဦးဆုံးရမယ်ပေါ့နော်အဲဒီတော့ member တွေအချင်းချင်းတွေ့ဆုံနိုင်အောင်လည်းကျမတို့ကတစ်လတစ်ချိန် member day ဆိုတာအစီအစဉ်ပေးပါတယ်အဲ member day မှာကျမတို့ဘာလုပ်ပေးလဲဆိုတော့ member တွေအတွက်အကျိုးရှိမယ်ဥပမာလုပ်ငန်းစတင်တည်ထောင်မဲ့member နေSME နဲ့အတွက်ကိုကျမတို့ SME နဲ့ဆိုင်တဲ့ hobby ပွဲလေးတွေကျမတို့က member fee မှာလုပ်ပေးပါတယ်။နောက်တစ်ခုကခုခေတ်အစိုးရတွေပြောင်းလဲလာပြီ taxation ခုနအမြတ်ခေါ်ပြီးဘယ်လိုကောက်မလဲအဖို့ခါပြီးဘယ်လိုကောက်မလဲအဲ့အနေနဲ့ကျမတို့ကခုနဟိုခေါ်ပြီးတော့တက်ဆိုင်ရာခုန join ရတဲ့ပညာရှင်တွေခေါ်ပြီးတော့ဆွေးနွေးပေးတာမျိုးရှိတယ်။နောက်ခုနစီးပွားရေးနဲ့ပတ်သက်ပြီးကုသမှုပြောင်းလဲမှုမှရှိတဲ့ဟိုစီးမင်းစီကပ် policy ဆိုရယ်အဲ့လိုပြောင်းလဲတဲ့ဟာနေကျမတို့ခေါ်ပြီးတော့ဒီ members တွေကအကျိုးရှိအောင်မြောက်ဝေပေးတဲ့ဟာနေ program တွေလာစင်လာတိုင်းလုပ်ပေးပါတယ်။အ
ော်ဟုတ်က
ဲ့။နောက်ဒါအပြင်မှာ members တွေရဲ့ capability ပေါ့နော်။ခုခေတ်ကြောင်းလဲနေတဲ့အချိန်မှာ members တွေကလည်းအော်ငါတို့လုပ်တော့လုပ်နေတယ်ငါတို့ finance ကိုဘယ်လိုလုပ်ရမှန်းမသိ၊စီမံခန့်ခွဲမှု management ကိုဘယ်လိုလုပ်ရမှန်းမသိဆိုတဲ့အတွက်ကျွန်တော်တို့အဲ့မှာ management နေခုနသက်ဆိုင်ရာဒီ management ကံကနေတက်တဲ့သက်ဆိုင်ရာဒီ subject matter နဲ့ပတ်သက်တဲ့ဆရာမတွေလည်းကျမတို့ကခေါ်ပြီးတော့ဆွေးနွေးပေးတာနေလည်းရှိပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့အဲ့ဒီဟိုအစိုးရစနစ်ပြောင်းလဲတဲ့အကြောင်းအမပြောတဲ့အထက်မှာပါသွားသလိုပေါ့နော်ဒီမြန်မာနိုင်ငံမှာလည်းအခုပို့ပြီးတော့ပွင့်လင်းလာပြီးအုပ်ချုပ်ရေးစနစ်လည်းပြောင်းလဲလာပြီးဆိုတော့ဒီဟိုအခွင့်အလမ်းတွေလည်းပိုပေါ်လာတာပေါ့နော်ဟိုတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးစီးပွားရေးဆန်းဆောင်ရှင်များအတွေ့အံမဟုတ်ပဲတနိုင်ငံလုံးအတိုင်းအတာနဲ့ဟိုအခွင့်အလမ်းတွေပို့ပြီးတော့ပွင့်လင်းလာပြီးပေါ့နော်ဆိုတော့ထူးထူးခြားခြားမြန်မာနိုင်ငံမှာလည်းဟိုပြောင်းလဲမှုနဲ့အတူတက်လာတဲ့ကောင်းဆောင်ကလည်းအမျိုးသမီးတူဦးဖြစ်နေတော့ဒီအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအတွက်ကောအမျိုးသမီးကောင်းဆောင်မြန်မာနိုင်ငံမှာပေါ်လာတဲ့အတွက်အကျိုးရှိစေသလားအမားတို့ဘယ်လိုသတိထားမိသလဲ
။ဒါပြောင်းလဲလာမှုပါတိုးတက်လာမှုရှိလဲဆိုတော့ကျမတို့မှာအာဒီ ministry level နဲ့ကျမတို့က NGO နေနဲ့အမျိုးသမီးကန္တာတိုးတက်ဖို့ပေါင်းလုပ်တဲ့ကန္တာလေးတွေရှိလာတာပေါ့နော်။အဲ့မှာအခုလူမှုဝထမ်းဝကြီးဌာနနဲ့တော့ကျမတို့ကတော်တော်လေးကိုကူကြတော့ဟိုပေါင်းပြီးတော့လုပ်ကင်တင်ဟာနေရပို့ပြီးတော့ဟိုများလာတာပေါ့နော်ဥပမာကျမတို့အမျိုးသမီးအာကော်မတီဆိုပြီးတော့ဒီမှာနိုင်ငံအမျိုးသမီးကော်မတီဆိုပြီးအမျိုးသမီးအဖွဲ့အစည်းခုနှစ်ခုလောက်ဖွဲ့ထားတာရှိတာပေါ့နော်ဒါနိုင်ငံတော့ level မှာ national level မှာပေါ့နော်အဲဆိုတော့အဲ့ထဲမှာစီးပွားရေးနဲ့ပတ်သက်ရင်ကျွန်တော်တို့အမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များတင်ဟာဒီကဏ္ဍတစ်ခုမှာပါပြီးတော့အမျိုးသမီးအသင်းအနေနဲ့ပေါင်းစည်းလုပ်ခိုင်တာရှိတာပေါ့
ကျွန်မလည်းဟိုကိုပိုင်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်တဲ့အပြင်ကိုဒီမြန်မာနိုင်ငံကအမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များအသင်းမှာလည်းဟိုတာဝန်ရှိတဲ့သူတဦးဖြစ်နေတော့ကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခမ်းအနားမြင့်မားအောင်အထူးသဖြင့်စီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမျိုးသမီးဒီစွန့်ဦးတူတူအမျိုးသမီးတွေများများပေါ်ထွန်းလာအောင်ပေါ့နော်ဟိုလှုပ်ကြမဟဲ့ဆိုရင်ဘာလို့ဆိုတော့မြန်မာနိုင်ငံရဲ့အနေအထားကလည်းနိုင်ငံတော်အစိုးရရဲ့ကူညီပံ့ပိုးမှုကအများကြီးလိုတာကိုဟိုအနောက်နိုင်ငံတွေလိုသိရမလားဟိုပုဂ္ဂလိကဟို investor တွေကနေပြီးတော့ရော့အင်းဆိုပြီးတော့ဟိုရင်းနှီးမြှုပ်နှံမှုအနေနဲ့ investment အနေနဲ့ပတ်စံနေပေးဖို့လဲမြန်မာနိုင်ငံမှာအနေထားအဲ့လိုမျိုးလဲမရှိသေးဘူးကိုဆိုတော့အစိုးရအကူအညီအများကြီးလိုနေတော့တကယ်လို့များဒီအမျိုးသမီးစီဝါဆန်းဆောင်ရှင်တွေစွန့်ဦးတင်တင်အမျိုးသမီးလုပ်ငန်းရှင်တွေများများပေါ်ထွက်လာအောင်လုပ်ကြမယ်ဆိုရင်အရေးကြီးတဲ့အချက်တွေအမှပြောပါဆိုရင်အမှညီမိတာဘာဖြစ်မလဲ
ခုအဲ့ကြကျွန်တော်တို့ဒီဒီမှာ19ရင်းမိကိုကျွန်တော်ကိုယ်တိုင်ရလဲမြန်မာနိုင်ငံရဲ့ဒီ women entrepreneur investor အနေနဲ့ကျွန်မဟိုတာဝန်ပေးတဲ့ဟာတွေပဲတုံ့နဲ့တာကာလပေါ့နော်အဲ့ဆိုတော့ကျွန်မအားလဲအမျိုးသမီးစီရေးစမ်းဆောင်ရှင်အသေးမှာခုနအဖြစ်တွေ့ရမှုနေနဲ့တာဝန်ယူထားတဲ့ကိစ္စကိုကျွန်တော်တို့ပူးပေါင်းပြီးတော့ဒီဟို program မှာလဲကျွန်တော်တို့ကပါသွားအောင်ပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့ကဒါကိုကျွန်မကိုယ်တိုင်လဲဒါကိုတို့ဟိုဟာ nominate လုပ်ချက်ဟောကျွန်မလက်ခံလိုက်တယ်လက်ခံလိုက်ပြီးတော့ဒါ19ရင်းမိကစပြီးတော့ဒီ women entrepreneur ကျွန်တော်တို့ရဲ့ member only ဟုတ်တယ်ကျွန်တော်တို့အပြင်ကခုနနိုင်ငံရေးနဲ့ပတ်သက်တဲ့အစိုးရအဖွဲ့တွေကလူတွေရောပြပအဖွဲ့ကြီးနေရလို့မြန် member မဟုတ်သေးတဲ့လူတွေရောကျွန်တော်တို့ဖိတ်ခေါ်ပြီးတော့ဒီ entrepreneur ရှိကိုကျွန်တော်တို့ဟိုဘယ်လောက်ထိဒီလိုကမှပါသွားပြီးအမျိုးသမီးကံတာမှာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေအမျိုးသမီးအနေနဲ့စီးပွားရေးထမ်းမှာရှိနေတဲ့အမျိုးသမီးတွေကဒီလိုပုံစံမျိုးဟိုအတိအကျအတွက်ကျွန်တော်တို့ဒီ conference ကိုစလိုက်တာပေါ့နော်အဲ့တော့နောက်တစ်ခုကကျွန်တော်တို့ခုဒီဒီခေတ်ကသမင်းလာနေဆိုရင်ကျွန်တော်ဟို17ရက်7နှစ်23ကျဲမှာကျွန်တော်တောက်လျှောက်ပြောခဲ့တဲ့ဟာဒီမြမအမေသမီးစီးပွားရေးလုပ်ငန်းရှင်တွေရဲ့အခန်းကဏ္ဍကဘယ်လောက်အရေးကြီးလဲဆိုတော့ဟောကျွန်တော်ယူနီတိုနဲ့လည်းဟို SME Center မှာခုနကဒါကိုပြောပေးတယ်ပေါ့နော်အဲ့တော့ SME လုပ်ငန်းကိုလုပ်နေတဲ့အမေသမီးတွေအားတို့တို့ကသူတို့တော့ဥမာတချို့ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာကြည့်ရရောင်းနေတယ်တူရရောင်းတာပြမပေါ်ထမ်းမရှိဘူးဒါနဲ့ဒီလုပ်ငန်းရှင်တော့ပေါ့နော်မိုက်ခရိုလေဗယ်ပေါ့အဲ့ဒါဆိုဒီအမျိုးသမီးတွေကိုလည်းကျမတို့ကကျမကအများအားဖြင့်ဒီရေးကြည့်တဲ့ဌာနမှာပြောတဲ့အချိန်မှာကျမတို့အမျိုးသမီးတွေကဈေးရောင်းနေတယ်နဲ့ပြောရေးကြည့်တာလောက်ထားတာမဟုတ်ဘူးအဲ့ဒါဆိုသူတို့ရဲ့လုပ်ငန်းရဲ့လက်ပတ်မှုအကြောင်းဟိုဟာဒီကျမတို့ရဲ့ဒီ economic growth မှာမပါလာဘူးပေါ့ informal sector ရောက်နေတာအဲ့ဒါဆိုဒီ informal sector ကနေပြီးတော့ formal sector ကိုရောက်ဖို့ကျမတို့အနေနဲ့တောင်းလုံးနဲ့အဲမှာလုံနေတဲ့အမျိုးသမီးတွေကိုကျမတို့တိုးတက်ပြီးရောဆိုရမယ်ဟာနေပါလာတာပေါ့နော်ဒါကကျမအခန်းကဏ္ဍအနေနဲ့ပြောနေပြီ ਨੇ ဒီဖက်က SME နေရာလဲကျမတို့ SME ကိုဒီအမျိုးသမီးတွေကို register လုပ်ဖို့ရည်ရည်အောင်ဒီရောက်တဲ့လုံနေတဲ့အမျိုးသမီးကသူ့လုပ်ငန်းကိုဒီဈေးမှာပဲဒီတိုင်းပဲစီရင်ကိုကျမတို့ကစားပေးလိုက်တဲ့ဟာပဲဖြစ်မှာပေါ့နော်ဟို register တတ်မှတ်မှတ်ဒီလုပ်ငန်းတွေဒီနိုင်ငံတော်ရဲ့economic growth မှာအမျိုးသမီးလုပ်နေတဲ့ဥဆောင်လေးလုပ်နေတဲ့လုပ်ငန်းရှင်အောင်ပါလဲပါနေမှာမဟုတ်ဘူးပေါ့နော်အဲ့လိုခံရလေးတွေကျွန်တော်တို့ဖက်ကလည်းဒီအစိုးရနဲ့ကျွန်တော်တို့ဒီ private နဲ့ပူးပေါင်းတဲ့လုပ်ဆောင်ချက်ပေါ့နော်အဲ့ဒါကျွန်တော်တို့အမျိုးသမီးတွေကလည်းဗာပြောလဲဒီလို register လုပ်လိုက်ရင်အခေါ်ခောက်ရအမျက်ခေါ်တွေပေးရတော့မလားပေါ့နော်အဲ့ဒါကျွန်တော်တို့စိတ်ပူနေတဲ့ဟာကိုလည်းကျွန်တော်တို့ဖက်ကနေပြီးတော့ဟုတ်ပြီတနိုင်တစ်ပိုင်းဆိုရင်ကျွန်တော်တို့ register တက်လုပ်ထားမှာဒါကိုအခေါ်ကောက်ဖို့မဟုတ်ဘူးအမြတ်ကောက်ဖို့မဟုတ်ဘူးအမျိုးသမီးအလုံးလုံးနေတဲ့အမျိုးသမီးဥယျာဉ်နဲ့တကယ်ကိုကျွန်တော်တို့ register လုပ်ပြီးတော့တက်ချက်ပြီးတော့ဒီစီးပွားရေးရဲ့ခုန information center နဲ့ formal center ရအောင်ပန်ပူးပြီးဖို့လုပ်တယ်ဆိုရင်ဟာမျိုးလေးတော့ကျွန်တော်တို့ဒါကိုစဉ်းစားဖို့လိုရပေါ့နော်ဒါအခန့်တစ်ခုတော့ကျွန်တော်တို့ကတော့ awareness ရအောင်ကျွန်တော်တို့ဖက်ကလုပ်နေလို့ရ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စီးပွားရေးကဏ္ဍအစီအစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနေ့ပြန်အင်္ဂါမနေ့ခင်းနေမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ Funk လို့ခေါ်တဲ့အစုရှယ်ယာတွေလို့ခေါ်နေတဲ့ Facebook, Apple, Amazon, Netflix Google company တွေရဲ့အစုရှယ်ယာဈေးတွေကအခုနှစ်ကုန်ပိုင်းမှာကျနေတဲ့အတွက်အဲ့ဒီ company တွေရဲ့တန်ဖိုးကဒေါ်လာ3000နဲ့ချီပြီးတော့ဆုံးရှုံးနေပါတယ်။အဲ့ဒီကရက်ကကမ္ဘာအစုရှယ်ယာဈေးကွက်ကိုလည်းတော်တော်လေးကိုရိုက်ခတ်နေတဲ့အကြောင်းမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားတာနားဆင်ပါရှင်။
ဒီကကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေနှစ်ကုန်ကန်ကြီးကျနေတာကြောက်ခမန်းနီးလီပဲနော်ကိုသားညုံ
ဟုတ်တယ်ဗျဒီ2018တနှစ်လုံးတက်ထားသမျှအများအားလုံးဒီနိုဘာလအလေတပတ်ထဲမှာနေပြန်ရှုံးသွားတာတဲ့မဆုမြတ်မွေအဲ့ဒီကရေကြောင့်မလို့အစုရှယ်ယာဈေးကွက်တွေမှာတခြားအစုရှယ်ယာဈေးတွေကလည်းအတော်လေးကောက်ကောက်ဖြစ်ခဲ့တယ်ဗျ
အစိုးဆုံးကတော့ Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေပဲရှင်အဲ့ဒီနည်းပညာကုမ္ပဏီ၅ခုကိုသူတို့နာမည်အရှိဆုံးစာလုံးတွေကိုယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်နေတယ်။ Fang အစုရှယ်ယာဈေးတွေဘယ်လောက်ကျတယ်လဲဆိုရင် November 20ရက်နေ့တုန်းကဒီအဲ့ဒီကုမ္ပဏီ၅ခုပေါင်းဈေးကွက်တန်ဖိုးစုစုပေါင်းဈေးကျတာဒေါ်လာ1 trillion ကျော်တဲ့စံပေါင်းတန်းကျော်ပေါ့။
Apple, Amazon နဲ့ Facebook ကုမ္ပဏီတွေဆိုလို့ရှိရင်ဈေးကွက်တန်ဖိုးဒေါ်လာ1 trillion စီအထိဒီနှစ်ထဲမှာဆန်းငင်တင်တက်ခဲ့တာ။အခုတော့ဒီအစုရှယ်ယာဈေးတွေကျလို့တန်ဖိုးကျနေတာအမြင့်ဆုံးတက်ခဲ့ချိန်ကလေးကဆိုလို့ရှိရင်ဒေါ်လာဘီလီယံ250ထက်မနည်းရှိသွားပြီရဲ့ဖန်ကုမ္ပဏီ၅ခုလုံးတစ်ခုကိုအနည်းဆုံး20ရာခိုင်နှုန်းတန်ဖိုးကျခဲ့တာအစိုးဆုံးကတော့ Facebook ပါပဲအမြင့်ဆုံးတန်ဖိုးတက်ခဲ့တဲ့ဇူလိုင်လကလေးကတန်ဖိုးရဲ့40ရာခိုင်နှုန်းတောင်မှနိုဝင်ဘာလ20ရက်နေ့ကကျသွားခဲ့တာမှဆုမြတ်မွေ
Facebook, Apple, Amazon, Netflix နဲ့ဒီ Google ကုမ္ပဏီ၅ခုလုံးမှာအစုရှယ်ယာဈေးတွေကျရလောက်တဲ့ပြဿနာတစ်မျိုးစီရှိကြတယ်။အခုလိုမျိုးထိတ်တန်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ခရက်ကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်မှာဒီတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျနေတာမှန်ပေမဲ့လို့သူတို့ကိုကြီးပဲအပြစ်တင်လို့မရဘူးရှင်။စီးပွားရေးတိုးနှုန်းနှေးကွေးနေတာရောဒီ American နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာဒီမှန်းထားသလောက်အမြတ်မထွက်ဖြစ်နေတာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှာအခုလိုရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်ပြီးတော့သူတို့အစုရှယ်ယာဈေးတွေကိုထုတ်ရောင်းနေကြတာလို့ကြွမ်းကျင်သူတွေကပြောပါတယ်
။နိပညာအစုရှယ်ယာတွေဝယ်စုထားတဲ့ရင်းနှီးမြှုပ်နှံသူတွေအထူးစိုးရိမ်တာကတော့ဒီနိပညာအခြေခံတဲ့ပစ္စည်းတွေရောင်းရပဲဗျ။ဥပမာ Apple ရဲ့ iPhone စစ်တွေဘလောက်များများထပ်ရောင်းရနိုင်မလဲဆိုတာကိုလည်းတော်တော်လေးစိုးရိမ်နေကြတယ်။နောက်ပြီးတော့ Facebook ကုမ္ပဏီကလည်း data လုံခြုံရေးနဲ့ပတ်သက်ပြီးတော့အခုတစ်နှစ်လုံးမိကုန်ထုတ်ခံနေရတယ်မဟုတ်လား။အမေရိကန်ဆူရကလူမှုကွန်ရက်ကုမ္ပဏီကြီးပေါ်မှာစီကံတင်းကျပ်မှုတွေလှုပ်လာမယ်ဆိုတဲ့ဆိုရင်မှုကလည်းအစုရှယ်ယာရှင်တွေရဲ့သူရဲ့အစုရှယ်ယာတွေထုတ်ရောင်းနေကြတဲ့အချက်တစ်ချက်ပဲမှဆုမြတ်မွေ
ဆက်တွေကိုလူတွေအတိုင်းတွေးနိုင်ဆုံးဖြတ်နိုင်အောင်လို့လေ့ကျင့်တီထွင်တဲ့ဒီ artificial intelligence တို့ machine learning နည်းပညာတို့ကိုနည်းပညာကုမ္ပဏီတွေကြားမှာဒီသူထက်ကဥအောင်လို့တီထွင်နေတဲ့နည်းပညာတီထွင်နိုင်စွမ်းကကန့်တတ်ချက်မရှိဘူးငွေကြေးအကျိုးအပြည့်အများကြီးရှိလာနိုင်သေးတယ်ဆိုတဲ့ယုံကြည်မှုတွေကြောင့်မို့လို့နည်းပညာကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေကိုဝယ်ဆုတဲ့သူတွေများလာခဲ့ပါတယ်ဈေးကွက်မှာသူတို့ရဲ့နည်းပညာတွေကအရေးပါလာခဲ့ပါတယ်ဒါပေမဲ့လည်းမကြခင်အနာဂတ်မှာဒီတကယ်တမ်းရလာနိုင်တဲ့အကျိုးအမြတ်ခံမှန်းချက်တွေအပေါ်မှာတော့ရင်းနှီးမြှုပ်နှံသူတွေကတိတ်ပြီးတော့အားမရဖြစ်လာကြတာပ
ါ Goldman Sachs ရင်းနှီးမြှုပ်နှံမှုကြီးနဲ့ဗန်နိုင်းလုပ်ငန်းကြီးကဆိုလို့ရှိရင် Apple ကုမ္ပဏီကရနိုင်တဲ့အမြတ်ခံမှန်းချက်ကိုယဉ်မှန်းထားတာတည်းရှော့ချခဲ့တယ် Apple တို့ iPhone တို့ iPad တို့အယောင်မတွက်တော့တာကြောင့်တကြောင်ပါပါတယ်။နောက်သူနဲ့ပြန်တူလို့ဖုန်းတွေရဲ့ဈေးနှုန်းနဲ့လုံနိုင်တဲ့ feature တွေကိုရှင်ပြီးတော့အစ်စ်ထွက်တဲ့ iPhone XR အယောင်ကောင်းနိုင်ခြင်းမှာကောင်းနိုင်မယ်လို့တွက်ပါတယ်။ရှင်းနေ2019ခုနှစ်မှာ Apple ကုမ္ပဏီရဲ့တွတ်တက်မှုတိတ်မရှိနိုင်ဘူးလို့ Goldman Sachs ကသုံးသပ်သူ Rod Hall ကတွက်ထားပါတယ
်။ Apple ကုမ္ပဏီကသူတို့အစ်စ်ထုတ်တဲ့ဒီ iPhone XR အပါအဝင် smartphone 3ခုလုံးရဲ့ဒီထုတ်လုပ်မှုအရေးအတွက်ကိုအရင်မှန်းထားတာထက်ကိုရှော့ချခဲ့တယ်ဆိုတဲ့သတင်းတွေကြောင့်လဲသူ့အစုရှယ်ယာဝယ်စုထားတဲ့သူတွေအတွက်စိတ်ပူစရာဖြစ်တယ်လေဝယ်လို့အားကမှန်းထားသလောက်ဖြစ်မလာဘူးဆိုတာကိုပြနေတာပေါ့ Apple လိုမျိုးနည်းပညာကုမ္ပဏီကြီးရဲ့ထုတ်လုပ်မှုကြပြီဆိုရင်သူနဲ့သက်ဆိုင်နေတဲ့ထုတ်လုပ်မှုလုပ်ငန်းတွေမှာလည်းတက်ရောက်မှုတွေရှိလာပြီနောက်အစုရှယ်ယာဈေးကွက်မှာထိတ်တန်းရောက်နေတဲ့ကုမ္ပဏီကြီးတစ်ခုရဲ့အစုရှယ်ယာဈေးတွေကျတဲ့အတွက်ဈေးကွက်တစ်ခုလုံးကိုပါခရက်ရိုက်တယ်လို့ရင်းနှီးမြှုပ်နှံမှုပိုင်းကြွမ်းကျင်သူတွေကပြောတယ်လေ
အမေရိကန်နည်းပညာကုမ္ပဏီကြီးတွေပဲအစုရှယ်ယာဈေးတွေကျနေတာမဟုတ်ဘူးဗျဥရောပမှာဆိုလို့ရှိရင် smartphone ထုတ်တဲ့ Nokia တို့ Ericsson တို့ရဲ့အစုရှယ်ယာဈေးတွေလည်းကျခဲ့ပါတယ်။နောက် online ပေါ်မှာပဲတုံးနိုင်တဲ့ digital ငွေကြေး Bitcoin ရဲ့တန်ဖိုးဆိုလည်း November 19ရက်နေ့ကတစ်နှစ်ကျော်အတွင်းမှာအနေဆုံးဈေးကိုကျသွားခဲ့တာမှဆုမြတ်မော
။ American နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာကလည်းအခုနောက်ဆုံးဖြစ်နေတဲ့အစုရှယ်ယာဈေးတွေအပေါ်မှာတော်တော်လေးတက်ရောက်နေတယ်။မကြခင်တုန်းကပြီးသွားတဲ့ဒီ Apex စီးပွားရေးဆရာအစည်းအဝေးကြီးမှာကုန်သွယ်ရေးနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးဝေဖန်ကြလို့နှစ်နိုင်ငံကြားမှာဒီတွင်းကုန်ခွန်တိုးတဲ့ပြဿနာပြေလည်နိုင်မလားဆိုတဲ့မျှော်လင့်ချက်တွေပြတ်ခဲ့တယ်လို့ Guardian သတင်းစာကြီးထဲမှာရေးပါတယ်
American net deal gone to East Burma, tea in our song, Nibina Lungan, Pitelu, Siway Sanga, Kekadugale, Tonda Jawari. Rajan let Cha Gomi Sushi Ari De, Nibina Gomi Sushi Arigo, Pulo, where Sugaya to read Oma, through Sushi Arigo, Mimia, Toyoni Jaralu, Siga Tonda to Riga, Pioni Jaremasimamwe.
Now Pietanat Kuga Lady, Jenim Yong and Ribaga, a Jomia Godi, Poman, Piamia, Jani Ramu, Melogian Jaro. And his own second ala of Yamiao solution, take dream near of in it. Shiarigo, Toyang Nijaralu, City Index Guard, the Zegwe Sanya, Jiran Tudidi, Fiona Saint Godaga, don't that Harry Godano.
Natasha Nibina Gomniria, Sushi Aziri, Teja Mianolo, Facebook Gomnia, Jige, Mark Zuckerberg Solution, Tuyatua Mutambu, July La Dega, Jalia, those are Lidan Shibilo, Bloomberg Billionaires Index Sienga Popiawari. Amazon CEO Jeff Bezos Sule, September Dega Social Mutambuga, Dollar Lizan Hatan Shini Biro, Microsoft Pudre di Town to Bill Gates Sule, Tuya Jerome Mutambuga, Social Nira, Bigger at the Lare Mare, Dollar Nadan Shini Visuvera.
Let's only appear and Beja Lishire, Christmas, New Year, Galama, Jalame, Chomia Jow, Social Murega, the Chogu, Pianca, Mime, Lodi, Nibina Company Regard of Miolini Javare, Tabimele, Nibina Company Zeria, Sushia, Zeria, Tote, Decade, No Lado, Jantemes, Rejongi Muri, Machida Yue.
ကိုတာညုကူညီတင်ဆက်ခဲ့တဲ့မဆုမြတ်မွေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာအစီအစဉ်တင်ဆက်ပေးနေတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကမ္ဘာတစ်လွှာကအနုပညာရှင်တွေရဲ့သတင်းတိုးတိုးထွားထွားတွေကိုမအေးတ
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်ရမှာတော့ Bollywood လောကရဲ့နာမည်ကျော်ဝါရင့်မင်းသားကြီးအမီတာဘာချန်တယောက်သူတို့နိုင်ငံမှာအထူးဆုတစုရရှိသွားခဲ့ပါပြီ Hollywood ရဲ့အကြောင်းမော်မင်းသားကြီးတူကတော့သူ20ကျော်ပေါင်းတင်လာခဲ့တဲ့ခြေစင်းနဲ့ကွဲခွာသွားပြီဆိုတဲ့သတင်းတွေထွက်နေပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်သားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုကြောပြပေးသွားပါမယ်ရှင်ဘောလိဝုဒ်လောကရဲ့ကနဝင်မင်းသားကြီးအမီတာဘာချန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့မွေးရဖြစ်တဲ့ဂူဂျာရက်ပြည်နယ်ဘာဒူတာရာမြို့မှာဆရာကြီးရတ်နာဆုကိုနိုဗ ెంబ ာလ20ရက်နေ့ကပဲလက်ခံရယူသွားခဲ့ပါတယ်။ဆရာကြီးရတ်နာဆုဟာမဟာရာဇာတပါးဖြစ်တဲ့လူတို့ကဘရင်တင်မြှောက်ထားတဲ့ဆရာကြီးရာရိုဂတ်ဝတ်ကိုဂုဏ်ပြုပြီးပေးအပ်တဲ့ဆုဖြစ်ပါတယ်။စီပေါ်ရေးအားကစားအမှုပညာပရဟိတလုပ်ငန်းပညာရေးအုပ်ချုပ်မှုစေပညာဒီလိုနေပြရီမှာပေးဆက်အောင်မြင်မှုတွေကိုအတိအမဲ့ဂုဏ်ပြုရစုဖြစ်ပါတယ်။စုပေးဝဲမှာမင်းသားကြီးအမီတာဘာချန်ကသူ့ရဲ့ဖခင်ဖြစ်တဲ့သူကိုအပြန်နဲ့အမတ်တရားကြောဆိုပြီးတော့သူ့ဘဝနဲ့ပတ်သက်လို့ကြပြတို့လေးတစ်ပုဒ်ကိုလည်းဖတ်ကြားသွားခဲ့ပါတယ်။အိန္ဒိယရုပ်ရှင်လောကကိုကမ္ဘာမှာအတော်လေးကိုထောက်ပံ့ပြုခဲ့သူဆိုပြီးတော့လူသိများတဲ့မင်းသားကြီးအမီတာဘာချန်ကဆရာကြီးရတ်နာဆူရီရဲ့အမှုပညာနဲ့ရင်ကျေးမှုဆိုင်ရာကောင်းခြင်းမှာအောက်မှာအခုလိုမျိုးချိမြင့်ခံရတာဖြစ်တဲ့တတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်။အရင်တုန်းက Infosys ကုမ္ပဏီကိုတည်ထောင်တဲ့ An Narayana Muthi ပြီးတော့ Tata လုပ်ငန်းအုပ်စုရဲ့ဥက္ကဋ္ဌ Radhan Tata အပါအဝင်တခြားအထင်ကြီးပုဂ္ဂိုလ်တော်တော်များများဆရာကြီးရတ်နာဆူချိမြင့်ခံရပါပါတယ်ရှင်။ဟောလိဝုဒ်ရဲ့အကြောင်းမော်ဝါရင့်မင်းသားကြီးရောဘတ်ဒီနီရိုနဲ့ဇနီးဖြစ်တဲ့ဂရိတ်ဟိုက်တာဝါတို့အိမ်တော်သက်နှစ်ပေါင်း20ကျော်တော့မှအခုကွဲကွာသွားကြတယ်လို့သတင်းတွေထွက်နေပါတယ်။မင်းသားကြီးရောဘတ်ဒီနီရိုဟာအသက်85နှစ်ရှိပြီဖြစ်ပြီးဇနီးဖြစ်တဲ့ဂရိတ်ဟိုက်တာဝါကတော့အသက်63နှစ်ရှိပါပြီ။သူတို့နှစ်ဦးလက်ရှိအတူတူမနေကြတော့ဘူးလို့သူတို့နဲ့ယဉ်နေတဲ့အပေါင်းအသင်းတွေကပြောပါတယ်။သူတို့နှစ်ဦးဟာ10နှစ်ကြာချစ်သူဖြစ်နေအတူတွဲခဲ့ကြပြီးတော့မှ1998ခုနှစ်မှာလက်ထပ်ခဲ့ကြတာဖြစ်ပါတယ်။သူတို့မှာတာသမီနှစ်ယောက်ရှိပြီးတော့တာကြီးအေလိုက်ကအသက်20နဲ့တမီးငယ်ဟဲလန်ကတော့6နှစ်ပဲရှိသေးတာပါ။သူတို့အခုလိုကွဲကြတာဒါပထမဦးဆုံးချိန်တော့မဟုတ်ပါဘူး။သူတို့မင်္ဂလာဆောင်ပြီးတော့နှစ်နှစ်ကြာလောက်ပေါင်းပြီးတဲ့နောက်တခါကွဲခဲ့ပြီပါလေ။အဲဒီတော့ကရောဘတ်ဒီနီရိုဘက်ကကွဲဖို့တရားရုံးမှာရှောက်ထားခဲ့တာဖြစ်ပြီးတော့ကလေးကိုဘယ်သူခေါ်ထားနိုင်မလဲဆိုတဲ့ကိစ္စနှိမ့်မရဖြစ်ခဲ့ကြလို့ကြံ့ကြာခဲ့ပါရင်နောက်ပိုင်းမှာတော့နှစ်ဖက်ပြန်ပြေးလဲသွားပြီးတော့သူတို့တကယ်တမ်းပြန်ပေါင်းထုတ်လို့တရားဝင်မကွဲပြေးလိုက်ကြပါဘူး။ မင်းသားကြီးရောဘတ်ဒီနီရောမှာအရင်ကလည်းအိမ်ထောင်20ရှိခဲ့ပြီးတော့အဲ့ဒီအိမ်ထောင်နဲ့သားသမီးတွေအသက်ကြီးနေပါပြီ။ပထမအိမ်ထောင်မှာသမီးကအသက်48၊သားက42နှစ်ပါ။နောက်ထပ်အိမ်ထောင်နဲ့ကြတော့23နှစ်အရွယ်အမွာသားနဲ့သမီးတစ်စုံရှိပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah my oh yeah Oh yeah my oh yeah
မရေးတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့စာရေးဆရာမကြီးမှွေအိမ်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်။ဒီနေ့ညနေတက်တက်ပြီးကျွန်မမယုံကြည်ချက်တစ်ခုရှိတယ်။အဲ့ဒါဘာလဲဆိုတော့ကိုချင်းစာတရားပေါ့။ဒီတစ်ခါတာသူ့နေရာမှာဆိုရင်ငါဒါဘယ်လိုဖြစ်သွားမလဲ။ငါနေရာမှာပြေတာဆိုရင်ဘယ်လိုဖြစ်သွားမလဲဆိုတော့ကိုချင်းစာစိတ်ဒါနာစိတ်ကိုကျွန်မဒီကထားယုံကြည်ပြီးတော့ဒီပညာကိုရေးဖွဲ့ခံလေးလေးရှိတယ်။ကျွန်မရေးတဲ့ဥထုတွေရဲ့နောက်ခံချင်းချင်းကဘာတွေဖြစ်မလဲ။ကျွန်မရေးတဲ့ကြံရရဲ့နောက်ခံချင်းချင်းကဘာတွေဖြစ်တယ်လဲဆိုတော့ကဒီအမျိုးမျိုးဖုံဖုံဖြစ်နေကြတဲ့လူမှုပတ်ဝန်းကျင်စီကနေပြီးတော့ဒလေးစရာအမျိုးမျိုးရှိတယ်။သူတွေရဲ့အတန်ကိုကျွန်မနားထောင်ပါလေ။သူတို့ရဲ့ဘဝတွေကိုသူတို့နေစဉ်ရင်ဆိုင်နေရတဲ့အခက်အခဲတွေသူတို့ရဲ့ကိုယ်ပိုင်အသိတရားပေါ့။သူတို့ရဲ့ကိုယ်ပိုင်အသိတရားသူတို့ရဲ့စိတ်အခြေအနေအစဉ်တန်းသူတို့ရဲ့ဉာဏ်ပညာအဲ့ဒါတွေနဲ့ညီညာတဲ့ဇက်ကောင်ကိုကျွန်မဖန်တီးဖို့ယုံကြည်တယ်။အဲ့လိုဖန်တီးမှလည်းပဲတရားနဲ့တရားနဲ့ဤကက်စွာတိုးဝင်သွားလို့ရတယ်။ထုတ်ချင်းပေါက်ချင်းမြင်တတ်ချင်းမြင်လို့ရတယ်။တရားဖို့တရားစာနာစိတ်မွေးမှပဲတရားဖို့တရားဖို့တရားဘဝကိုတရားမြင်မှပဲဟိုကူညီရိုင်းနှင်းလို့ရတယ်ဆိုတဲ့ယုံကြည်စိတ်မျိုးကျွန်မမှရှိတဲ့အတွက်ဥမာကျွန်မဇက်ကောင်ကောင်ကိုဖန်တီးမယ်ဆိုရင်မြင့်ပြီဆိုတော့ဒီမင်းဇက်ကောင်နဲ့ကမြင့်ပြီဟာဝတ္တာတို့တို့ရောင်းနေမြင့်ပြီဆိုရင်စာရေးတဲ့ဒီမင်းကလည်းဝတ္တာတို့တို့တဲ့မြင့်ပြီပေါ့တကယ်လို့မြင့်ပြီဆိုတဲ့ကောင်မလေးမိန်းကလေးကရုံးစည်းရင်းမှဆိုရင်လည်းဒီမင်းကလည်းမြင့်ပြီဆိုတဲ့ရုံးစည်းရင်းမှအဲ့လိုမျိုးဆိုလိုချင်တာကတော့ဒီမင်းဖုတ်ကြိုင်ထားတဲ့ဒီမင်းရဲ့ဒီကအချက်ကတော့သူချင်းပြတရားကိုဒီမင်းဖုတ်ကြိုင်တယ်အဲ့ဒီကိုချင်းစာတရားနဲ့ပဲကျွန်မစာရေးတယ်ဟိုဝိထုတဘုံရဲ့အကောင်ဆုံးစာရေးဆရာတရားရဲ့အကောင်ဆုံးဝိထုဆိုတာဝိထုတဘုံရဲ့အကောင်ဆုံးအခြေခံဇာတ်လမ်းဆက်ကွက်ဆိုတာဟိုရက်တွေ့မြင်လက်ရှိမြင်တွေ့ခံစားနေရတဲ့ဘဝတွေရဲ့ကြည်ကွင်းစရာအပိုင်းစာတွေတွေကနေထွက်လာတယ်လို့ပဲကျွန်မကယူဆတယ်အဲ့ဒီကြည်ကွင်းစရာတွေဟာလူတရားရဲ့လူတရားဘဝရဲ့ငန္ဓာဖြစ်ခြင်းဖြစ်မယ်သူ့ရဲ့အရှုံးဖြစ်ခြင်းလည်းဖြစ်မယ်အချစ်ဖြစ်ခြင်းလည်းဖြစ်မယ်ဒါမှမဟုတ်သူကိုယ်ကံရဲ့ဘဝတွေကခံစားရတဲ့အထူးကြောင့်ဖြစ်ခြင်းဖြစ်မယ်ပေါ့ဒီမလိုလူကလောင်ကံတဲ့လူတွေကအနည်းဆုံးတော့အနည်းဆုံးတော့ပုံဝင်ခြင်းလှုပ်ဆော်မှုကြောင့်ဖြစ်ရတဲ့ဆိုးကျိုးကောင်းကျိုးတွေကိုပေါ့မြင်တော်အောင်လို့စေတနာထားပြီးတော့ပူဇင်းစာစိတ်နဲ့ကြည့်ဖွဲ့ရမယ်ဆိုတဲ့ဟာမျိုးတောင်းရှိတယ်လို့ဒီဆိုင်ရင်ကြည့်တာပေါ့နော်။နောက်တစ်ဖက်ကရင်ဘူတန်ရည်တန်နာတီးတန်နာကျင်တန်ဝမ်းနဲ့ကြည်ပြဲတန်ရေမောတန်ပြည့်ရှင်တန်ကြည်နူးတန်အဲ့ဒီအကြံတွေကိုလည်းကျွန်တော်တို့ကတစ်ဆင့်ပြန်ပြီးတော့ပေါင်းစုပေးရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့လို့တစ်ဖက်သားရဲ့အကြံတွေတော့ကျွန်တော်တို့ရဲ့နှလုံးသားနဲ့စေတနာထားပြီးတော့နာကျင်တဲ့နေရာမှာကိုချင်းစာစိတ်ဆိုတဲ့အရာလေးထားဖို့အဓိကလိုအပ်တယ်လို့
ျမကအဲ့ဒါပြောချင်တာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ကြပါလေရှင်။
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တင်းနာညာချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။မနေ့ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊သုတဆုံလင်အမေရိကန်တခွင်နဲ့အတူမနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နာဆင်နိုင်ကြပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်ဖင်လန်နဲ့ထက်မှာရုရှားဖမ်းဆီးခဲ့တဲ့ယူကရိန်းရည်ရက်တင်မော်ရီနဲ့ရည်ရက်သားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကဒီကနေ့တောင်းဆိုလိုက်ပါတယ်။ရုရှားဘက်ကလည်းယူကရိန်းဟာဖင်လန်နဲ့ထဲမှာပုံမှန်သွားနေတဲ့တင်မော်ရီအန်ဒီယဲကျောင်းအောင်အန်ဒီယဲများတဲ့နေတွေတုံးနေတယ်လို့ဆွဆဲပါတယ်။ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့ပြဿနာပိုကြီးမလာအောင်တားနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းအရေးပေါ်အစည်းအဝေးခေါ်ထားပါတယ်။ရုရှားဘက်ကစစ်ရေးရန်လိုမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့ကာကွယ်အင်အားကိုတိုးမြှင့်နိုင်ဖို့စစ်အုပ်ချုပ်ရေးကြီးညာပေးဖို့ယူကရိန်းသမ္မတကလွှတ်တော်ကိုတောင်းဆိုထားပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကအကြမ်းဖက်မှုမှာပါဝင်ခဲ့တဲ့သူတွေကိုအရေးယူသွားမယ်လို့နှစ်နိုင်ငံအာဏာပိုင်တွေကကတိပြုပြောကြားခဲ့ပါတယ်။ခေလုံခွင့်လျှောက်ထားတဲ့အပေါ်အချိန်ကြာမြင့်စွာလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့တုန်းကငြင်းချမ်းစွာဆန္ဒပြခဲ့ကြပြီးနောက်မှာရွှေပြောင်းအခြေချသူတစုကနယ်စပ်ကိုအတင်းကျပ်ဖျက်ချော်ဖို့လုပ်ခဲ့တာကြောင့်အမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ကိုပုံတွေနဲ့ပိတ်ခတ်ခဲ့ရပါတယ်။အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေရွှေပြောင်းအခြေချသူတွေရဲ့ပိတ်ခတ်တာထိမှန်ပြီးတော့လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာတာကြောင့်လုံခြုံရေးအာဏာပိုင်တွေဘက်ကဒီမျက်ရည်ကိုပုံတွေအသုံးပြုပြီးလူစုခွဲခဲ့တာဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနဝန်ကြီးကပြောပါတယ်။အာရဗ်စော်ဝါများပြည်ထောင်စု UAE မှဒီတရှိုလုံးမှုနဲ့ပြီးခဲ့တဲ့တရင်ဘက်ကထောက်နဲ့တသက်တကြွချခံခဲ့ရတဲ့ British ပညာရှင် Matthew Hatch ကို UAE ကဒီကနေ့မှဒီလွန်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။UAE အာဏာပိုင်တွေကတော့ Hatch အပြစ်ရှိတယ်လို့ဆက်လက်ပြောကြားခဲ့ပြီးသူဟာထောက်လှမ်းရေးလုပ်ငန်းတွေကိုရာနှုန်းပြည့်လှုပ်ဆောင်ခဲ့သူဖြစ်တယ်လို့သတင်းတောက်တွေကိုပြောပါတယ်။ Hatch ကသူဟာဒီ Britain ထောက်လှမ်းရေး MI6 အတွက်အလုပ်လုပ်တယ်ဆိုပြီးတော့ဝန်ခံထားတဲ့ video file ကိုလည်းသတင်းစာရှင်းလင်းပွဲမှာပြသခဲ့ပါတယ်။အိန္ဒိယနိုင်ငံကစီးပွားရေးအချက်အချာကြတဲ့မွန်ဘိုင်းမြို့မှာလူပေါင်း160ကျော်တေဆုံးခဲ့တဲ့အကြမ်းဖက်ဝါဒီတို့ရဲ့တိုက်ခိုက်ခံရမှုဒီကနေ့10နှစ်ပြည့်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့အကြေညာချက်ထဲမှာကမ္ဘာကြီးကိုတုံ့နှုတ်စေခဲ့တဲ့အကြမ်းကြုတ်ရက်စက်တဲ့တိုက်ခိုက်မှုအဖြစ်နဲ့ဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုကိုစီစဉ်ခဲ့သူတွေကိုအခုချိန်ထိအရေးမြူနိုင်သေးတာဟာတေဆုံးသူမိသားစုဝင်တွေကိုစော်ကားသလိုဖြစ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသူ့ရဲ့အကြေညာချက်ထဲမှာပြောထားပါတယ်။
တရင်ချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါလေရှင်တင်းနာညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်တိန်ကြီးထိုက်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါလေရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါလေရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.